လေးရှားနိုင်ငံမှာတရားမဝင်တွားရောက်ပြီးအလုပ်လုပ်နေကြတဲ့မြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံသားအလုပ်သမားတွေကိုမလေးရှားမှာဘယင်အစ်စ်နမ်မတက်ခင်ဒန်ဂျီတသက်သားပါနဲ့နေရရင်ပြန်ကြဖို့အစီအစဉ်တစ်ခုကိုမလေးရှားနိုင်ငံပြည်ထောင်စုဝန်ကြီးဌာနကဇူလိုင်လ18ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒန်ဂျီ600နဲ့အထူးဖြတ်သန်းခွင့်အတွက်အခကျွေးငွေ100ပေးရတဲ့6+1ဆိုတဲ့အစီအစဉ်နဲ့နေရပြန်ကြဖို့အချိန်9လသတ်မှတ်ပေးထားတဲ့အကြောင်း VOA သတင်းတောက်မတ်အေးအေးမာကစုံစမ်းတင်ပြထားပါတယ်ရှင
်။မလေးရှားနိုင်ငံမှာမြန်မာအပါအဝင်တရားမဝင်နေထိုင်နေကြတဲ့သူတွေအနေနဲ့9လအတွင်းမှာဒဏ်ရာသက်သာစွာနဲ့နေရရင်းကိုပြန်ကြဖို့မလေးရှားပြည်ရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်ပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့မြန်မာတိုင်းရောက်ကိုစားပြုပြီးမလေးရှားနိုင်ငံကထိတ်သိမ်းစကန်းတွေကမြန်မာတွေကိုအကူအညီပေးနေတဲ့ကိုတီဟာမောင်မောင်ကအခုလိုပြောပြပါတယ်။
သူကတော့ best for good ပေါ့နော်။ဟို best for good ဆိုကျွန်တော်တို့မြန်မာနိုင်ငံကိုအကောင်းဆုံးမြန်မာနိုင်ငံဆိုကိုမိခင်နိုင်ငံကိုအကောင်းဆုံးပြန်နိုင်အောင်စီစဉ်ပေးရဆိုတဲ့ program တွေသူတို့ထုတ်ပြန်နေပေါ့။အဲ့တော့သူက 6+1 ဆိုတဲ့အဓိပ္ပာယ်လာပါရဲ့။ 6 ဆိုတာက600ကတင်ပြီး100က special passport ။အဲ့တော့စုစုပေါင်းကျွန်တော်တို့က900ရန်ကြီးတောက်ပြီးမှပြန်ရမှာပေါ့။ရှိလာပိုင်းတရေနေရာကြီးကိုစပြီးတော့ဒီစီစဉ်ကိုစလိုက်တယ်ပေါ့။စပြီးပြီဆိုလို့ချင်းသူက31ရက်ဒီဇင်ဘာအထိပဲပြီးထားတယ်ဆိုတော့အချိန်ကြာမြင့်တဲ့ကာလတော့9လပဲပြီးထားတယ်။အဲ့တော့အခုဘယင်ကလည်း30ရက်နေ့9လပိုင်း30ရက်နေ့ကိုနန်းတက်မှာဆိုတဲ့အခါကျတော့သူကအချိန်ကြိုက်ကလေးဒီဘယင်ရဲ့ဒီမြင်းချက်သားဝင်းဆိုတဲ့ဒီတက်တက်တာတာနဲ့ပြန်တဲ့အစီအစဉ်ကိုစပြီးလိုက်တယ်လို့ကျွန်တော်တို့ကတော့အဲ့လိုယူဆတယ
်။အရင်တော့ကတော့3+1အစီအစဉ်ဆိုတာနဲ့ဗန်ဂျေးတက်တာတဲ့အစီအစဉ်တွေရှိခဲ့ကြ။အခုအခါမှာတော့6+1အစီအစဉ်ဖြစ်တာမို့ဗန်ဂျေးကအနည်းငယ်ပိုများသွားကြောင်းဒါပေမဲ့ပုံမှန်အချိန်လေးမှာပေးနေတဲ့ဗန်ဂျေးတဲ့ဆိုင်ရင်တော့ဒီအစီအစဉ်ကကောင်းမွန်တဲ့အတွက်မြန်မာပြည်အများအပြားပြန်နိုင်လဲဆိုပြီးပြောဆိုခဲ့ပါတယ်
။3+1နဲ့ဆိုလို့ရှိရင်တော့300လောက်ပိုများသွားတာပေါ့မယ်။အားလည်းသူတို့ကဗန်ဂျေးတက်တက်တာတာနဲ့ပြန်လို့ရတယ်ဆိုပြီးတော့ဆိုသတ်မှတ်ထားတာအဲ့ဒါမှမဟုတ်ဘဲနဲ့ပြန်မယ်ဆိုလို့ရှိရင်တော့အမြင့်ဆုံးတန်ကြီး3100တောင်ပြန်ရတာဟုတ်အဲ့တော့အဲ့ဒါလေးနဲ့ရှင်းလိုက်တော့အများကြီးသက်သာသွားတယ်လို့ကျွန်တော်တို့အဲ့လိုဆိုတာလေ
အခုချိန်မှာတော့မလေးရှားနိုင်ငံမှာအခန်းစည်းတွေဇက်တိုက်လှုပ်လာပြီးအော်ပရာစီစစ်စင်ကြီးတွေဇက်တိုက်လှုပ်နေတယ်လို့အခုလိုမျိုးဒဏ်ကြေးပေးပြီးပြန်ရတဲ့အစီအစဉ်တွေကြောင့်နောက်ထပ်အခန်းစည်းတွေခက်ခိုက်စိတ်လှုပ်လာနိုင်တယ်လို့လည်းကိုတီးရမောင်မောင်ကဆိုပါတယ်နိုင်ငံကူးလက်မှတ် passport တက်တန်းကျန်နေသူတွေအနေနဲ့ကြီးစက်တဲ့လူဝေမှုကြီးကျယ်ရုံတွေမှာဂန်ကြီးပေးဆောင်ပြီးနေရပြန်နိုင်တယ်လို့နိုင်ငံကူးလက်မှတ်မရှိတဲ့သူတွေအနေနဲ့လည်းမှတ်ပုံတင်မှုရင်းနဲ့အိမ်နောက်ဆုံးစည်ရင်မိသူများယူဆောင်ပြီးမြန်မာတိုင်ရုံးကိုသွားရောက်ပြီး CI လို့ခေါ်တဲ့မိသူမိဘဖြစ်သောအထောက်အထားအုပ်ကိုရှောက်ထားမှာဖြစ်ပါတယ်မြန်မာလူသမားလူဝေမှုကြီးကျယ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလို့သမားညွှန်ကြားမှုဦးစီးဌာနရဲ့စည်ရင်းအရမလေးရှားနိုင်ငံမှာတရားဝင်လုပ်လုပ်နေကြတဲ့မြန်မာလူသမားပေါင်း2,000ကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းမယ်ဆိုရင်တော့မလေးရှားမှာမြန်မာလူသမား9သိန်းတဲ့မနေ့ရှိနေတယ်ဆိုပြီးခန့်မှန်းထားပါတယ်။အဲ့ဒီထဲမှာတရားမဝင်နေထိုင်လုပ်လုပ်ကြနေကြသူတွေလည်းသိန်းနဲ့ရှိပြီးရှိနေပါရဲ့ရှင်။